မြန်မာနိုင်ငံမှာကာယယောဂနဲ့လုံခြုံရေးခြေနေတွေကြောင့်ပညာသင်ကြားရေးမှာထိခိုက်မှုတွေကြုံနေရတဲ့အပေါ်ဆိုရင်းတဲ့ကြောင့်ကုလသမဂ္ဂကပြောလိုက်ပါတယ်။လွန်ခဲ့တဲ့နှစ်ကျော်လောက်ကစလို့ကိုဗစ်ကာယယောဂကြောင့်စနစ်တကျပညာသင်ယူခွင့်မရတဲ့ကလေးငယ်တွေနဲ့လူငယ်တွေမြန်မာနိုင်ငံမှာ12တန်းလောက်ရှိနေတဲ့ကြောင့်ကုလသမဂ္ဂတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရကသတင်းတောက်တွေကိုပြောဆိုလိုက်တာပါ။
Since May, there's been a marked increase in security incidents near schools across Myanmar. Security forces have also been stationed in a number of educational facilities. The UN country team
မေလာကရေးကမြန်မာနိုင်ငံအဝန်ကစာသင်ကျောင်းတွေအနီးလူညုံရေးစိုးရိမ်စရာဖြစ်ရတဲ့တိုးလာတာတွေ့ရပြီးပညာရေးအဆောက်အအုံအများပြားမှာလည်းလူညုံရေးတပ်ဖွဲ့တွေတက်ဆွဲထားပါတယ်။ပိုးမျိုးစားတည်နေတဲ့ COVID-19 အတည်ပြုလူနာတွေတိုးလာနေတာကြောင့်မြန်မာနိုင်ငံမှာလူငယ်တွေပညာသင်ယူရေးနောက်ထပ်အခက်အခဲတွေကျင်းပလိမ့်မယ်လို့လည်းခန့်မှန်းထားပါတယ်ဆိုပြီးမြန်မာနိုင်ငံအခြေစိုက်ကုလသမဂ္ဂတာဝန်ရှိသူတွေကိုခေါ်ကပ်ပြီးအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရစတီဖန်ဒူချာရက်ကနယူးယောက်မြို့ကုလသမဂ္ဂရုံးချုပ်ကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့စစ်အာဏာသိမ်းမှုကိုစတင်အောင်ကြွမှုတွေနဲ့လူမျိုးတက်ဖွဲ့တွေရဲ့နှိမ်နှင်းမှုတွေအတွင်းပညာရေးဝန်ထမ်းတွေအဆောက်အုံတွေပြစ်မှတ်ထားခံရတဲ့အပေါ်မှာကုလသမဂ္ဂကမကြာခဏသတိပေးနေတာဖြစ်ပါတယ်။ပညာရေးအဆောက်အုံတွေတက်ခတ်ခံရတာစာသင်ကျောင်းတွေမှာလူမျိုးတက်ဖွဲ့တွေတက်ဆွဲထားတာတွေနဲ့ပတ်သက်လို့ပြီးခဲ့တဲ့လတဲ့ကုလသမဂ္ဂကလေးမြတ်ရန်ပုံငွေဖွဲ့ UNICEF ကသတင်းထုတ်ပြန်ရမှာတော့မျက်တမှုမရှိသလိုကြည့်ဝင်နဲ့မညီဘူးဆိုပြီးစစ်ကောင်စီပြောခွင့်ရကတုံ့ပြန်ခဲ့တာပါ UNICEF ရဲ့တုံ့ပြန်ချက်ထုတ်ပြန်ချက်မှာတော့စစ်အာဏာသိမ်းပြီး9လလောက်အတွင်းလူမျိုးရေးတပ်ဖွဲ့လက်ချက်နဲ့သေဆုံးသူကလေးရွယ်60ထက်မနည်းရှိတဲ့အကြောင်းဖော်ပြထားတာဖြစ်ပါတယ်